အပူလိုင်းထန်ခန်းနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့လျှက်စစ်မီအသုံးပြုမှုအရန်မြင့်တက်နေတာကြောင့်မလုံမလောက်ဖြစ်ပြီးတော့လူပေါင်းတန်းတဲ့ချီလျှက်စစ်မီပြတ်တောက်နေပါတယ်။ပူပြင်းချိန်မှာလက်သမားတွေလရဆိုင်ပြိုးရေးအတွက်ရေပိုသုံးတာ၊ရမဒန်ဥပါလကောင်အတွက်စီးပွားရေးလုပ်ငန်းတွေပွဲတော်ပြင်ဆင်မှုတွေလုပ်နေတာကြောင့်အခုလိုလျှက်စစ်မီမလောက်မငါဖြစ်ပြီးတော့မီးဖြတ်ခံထားရတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တနေ့ကုန်အစာမစားဘဲဥပုသ်ဆောင်ပြီးညဘက်မီးပြတ်လို့အိပ်မရတာတိတ်ဆိုးတယ်လို့ဒါကာမြို့တော်မှာနေသူတယောက်ကပြောပါတယ်။ညဘက်မီးမလာတဲ့ပြဿနာဟာဒီတစ်ချိန်မှာအဆိုးဆုံးဆိုတာကိုအစိုးရရဲ့အချက်အလက်တွေမှာလည်းဖော်ပြပါတယ်။မီးအပြတ်ဆုံးနေရာတွေထဲမှာစစ်တကောင်းစိတ်ကမ်းမျိုးနဲ့အထည်ချုပ်စီးဝါဆေးဝါးနဲ့ချီမြင်ဆက်ယုံတွေအဓိကအခြေစိုက်ရာမိုင်မန်ဆိုင်မျိုးလည်းပါပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့အထိဒါကားမျိုးတော်ရဲ့အပူချိန်ဟာဒီမတိုင်ခင်သတင်းဘက်ကနေနှိုင်းရှင်ရင်6.5ရာခိုင်နှုန်းပိုပူလာတယ်လို့အစိုးရထုတ်ပြန်တဲ့အချက်အလက်တွေမှာဖော်ပြထားပါတယ်။နိုင်ငံအနောက်ပိုင်းမှာမနေ့ဗုဒ္ဓနေ့တုန်းကအမြင့်ဆုံးအပူချိန်ဟာ 42.8 ရာခိုင်နှုန်းအထိရှိခဲ့တာပါ။အထူးသဖြင့်အသက်ကြီးရွယ်အိုတွေနဲ့ကလေးငယ်တွေအပူဒဏ်ကိုမခံနိုင်ကြသလိုဒီအကွက်စိတ်မကောင်းဖြစ်မိနောက်စာနာမိတဲ့အကြောင်းကိုတော့စွမ်းအင်ဝင်ကြီးကသူ့ရဲ့ဒီ Facebook စာမျက်နှာပေါ်မှာရေးတင်ခဲ့ပါတယ်။တချို့နိုင်ငံတွေမှာဒီကနေ့ညနေပိုင်းကလေးကစတင်နေတဲ့ Aid ပွဲတော်ဆင်နွှဲဖို့ဘင်္ဂလားဒေ့ရှ်နိုင်ငံတဝမ်းမှာပြင်ဆင်နေကြချိန်မှာပဲလက်ရှိအပူလိုင်းတံဘလောက်ကြကြထပ်ကြုံရအောင်မလဲမသိနိုင်သေးတာမို့သတိထားကြဖို့အတွက်အမှုလေဝသဌာနကသတိပေးထားပါတယ်ရှင်။